ဟန်နမနယ်ဆက်ကရင်ပြည်နယ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းနိုင်ငံမဲဆောက်မြို့ဘက်ကစေယုံကိုလူနာ100ကျော်ရောက်ရှိလာတယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဒေါက်တာချွန်နန်စီကဲဝကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။ဒါတော့ကမ္ဘာ့ပြည်ထောင်စုကဒါချွန်နန်ဘာသာလို့ဒီမှာပြန်ထားလို့တော့ခပ်ခါจําเป็นต้องอาศัยသတိခေါ်မှုတော့ထိုင်းနိုင်ငံဘက်ကိုร่วมกัน
မြောက်ရီတိုက်ပွဲတွေကြောင့်၃ရက်အတွင်းမဲဆောက်ဘက်ကိုလာရောက်စေကူသားတဲ့လူနာပေါင်း133ဦးရှိပြီးမဲဆောက်စေယုံကြီးမှတွင်အတွင်းလူနာ82ဦးကိုစေကူသားပေးနေပါတယ်။ဒဏ်ရာရသူတွေဟာအများစုကဘုံထိတဲ့ဒဏ်ရာတွေဖြစ်ပြီး28ဦးကတော့ခွဲစိတ်ကူသားမှုပေးခဲ့ရကြောင်းကိုလည်းပြောသွားပါတယ်။ကျန်းမာရေးဝန်ကြီးပြောသွားတဲ့အထက်မှာမြန်မာနိုင်ငံဘက်ကဒဏ်ရာရလူနာတွေများလာနေတာကြောင့်လိုအပ်တဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေနဲ့ဆေးဝန်ထမ်းတွေကိုထပ်တိုးပြီးတော့ကုသပေးနေပါတယ်။လိုအပ်ရင်အရေးပေါ်ရွက်ပြင်တဲတွေထိုးပြီးကုသပေးဖို့ကိုလည်းအသင့်ပြင်ထားပါတယ်။ထိုင်းနိုင်ငံအနေနဲ့ဒဏ်ရာရသူအားလုံးကိုမခွဲခြားဘဲကုသမှုပေးနေပါတယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။မြောက်ရီတိုက်ပွဲမှာဒဏ်ရာရရှိခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းထိုင်းနိုင်ငံမှာပဲဆေးကုသမှုခံယူနေပါတယ်။အလားတူပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းမဲဆောက်မြို့မှာပဲဆေးကုသမှုခံယူနေကြပါတယ်။နှစ်ဖက်စလုံးဒဏ်ရာရသူအရေအတွက်ဘလောက်ရှိတယ်လဲဆိုတဲ့သတင်းတောက်တွေရဲ့အမေးကိုတော့ထိုင်းကျန်းမာရေးဝန်ကြီးကထုတ်ဖော်ပြောဆိုတာမရှိပါဘူး။မြောက်ရီမြို့အမှတ်1တရားနီးမှာတက်ဆွဲနေရယူထားတဲ့ခလာရ295တပ်သားတွေကိုတော့ KNLPDF ပူးပေါင်းတပ်တွေကတိုက်ခိုက်ရမှာစစ်ကောင်စီတပ်သားတွေအများအပြားထိခိုက်မှုရှိတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေကတော့ပြောပါတယ်။နေဆက်မှာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေရောက်ရှိလာကြတာတွေလုံခြုံရေးကိစ္စတွေကိုလာရောက်စစ်ဆေးဖို့အတွက်ထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီး၊ပြည်ထောင်ရေးဝန်ကြီး၊ကာကွယ်ရေးဝန်ကြီးတို့ဟာထိုင်းမြန်မာနယ်စပ်မှာအခြေအနေတွေကိုလေ့လာဖို့မဲဆောက်မြို့ကိုဧပြီလ23ရက်နေ့ညနေပိုင်းမှာရောက်ရှိလာကြပါတယ်ရှင်။